မြန်မာနိုင်ငံထဲကသတင်းလွတ်လပ်ခွင့်ဟာ2009ခုနှစ်ကထက်ကိုပိုဆိုးပြီးတော့အဆင့်30ကိုနှိမ့်ချသွားတယ်လို့ပြင်သစ်အခြေစိုက်နယ်စည်းမခြားသတင်းသမားများအဖွဲ့ RSF ကပြောလိုက်ပါတယ် RSF ရဲ့သတင်းလွတ်လပ်မှုရှိတဲ့နိုင်ငံများစည်းရဲမှာ2009ခုနှစ်က182နိုင်ငံမြောက်မှာရှိတဲ့မြန်မာနိုင်ငံဟာ2010စည်းရဲမှာ184နိုင်ငံကိုကျသွားပါတယ်ဘလို့ကြောင့်အခုလိုကြာဆင်းသွားရတာပါလဲဘလို့အခြေအနေတွေမှာသတင်းလွတ်လပ်ခွင့်တွေဆုံးရှုံးနေရတယ်လဲဆိုတာကိုတော့ဆက်သွယ်မေးထားတဲ့မမိုးဖြူကအပြည့်အစုံပြောပြပေးပါရှင
်ဟုတ်ကဲ့ပါရှင်ကမ္ဘာမှာရှိတဲ့နိုင်ငံတွေမှာသတင်းလွတ်လပ်ခွင့်ဘယ်လောက်ရှိတယ်လဲဆိုတာကိုအကဲဖြတ်တဲ့သတင်းလွတ်လပ်ခွင့်ဆိုင်ရာအဆင့်အညွန့်စာရမ်းမှာနေစည်းမခြားသတင်းသမားများအဖွဲ့က2010ခုနှစ်အတွက်မြန်မာနိုင်ငံရဲ့အဆင့်ဟာ2009ခုနှစ်ထက်စာရင်3ဆင့်ကြာဆင်းသွားတယ်လို့သုံးသပ်လိုက်ပါတယ်မနစ်ကသတင်းလွတ်လပ်ခွင့်နှဲပါတဲ့အောက်ဆုံးမိုင်းအဆင့်နိုင်ငံတွေထဲမှာနံပါတ်181ဆွဲခဲ့တဲ့မြန်မာနိုင်ငံဟာဒီနှစ်2010ခုနှစ်မှာတော့အဆင့်184ကိုထပ်ပြီးကျဆင်းသွားခဲ့တာတွေ့ရပါတယ်ဒီနှစ်အညွှန်းအရနိုင်ငံ188နိုင်ငံနဲ့မြန်မာနိုင်ငံကနံပါတ်184ဆွဲတာကြောင့်သတင်းလွတ်လပ်ခွင့်အနည်းဆုံး5နိုင်ငံထဲမှာပါဝင်ပြီးသူ့အောက်မှာမြောက်ကိုရီးယားနဲ့အီရန်အပါအဝင်၄နိုင်ငံလောက်သာကျန်မာတော့တယ်တနည်းအတွင်းသတင်းလွတ်လပ်ခွင့်ဆိုင်ရာအဆင့်30လောက်ကျဆင်းသွားခဲ့ရတဲ့အကြောင်းရင်းနဲ့ပတ်သက်လို့ပြင်သစ်အခြေစိုက်နေစည်းမခြားသတင်းသမားများအဖွဲ့ရဲ့အာရှဆိုင်ရာဌာနအကြီးအကဲ Vincent Vorzel ကခုလိုရှင်းပြခဲ့ပါတယ
် Yeah, in fact, between 2009 and 2010, Burma has lost 3 ranks, mainly for different reasons because
2010ခုနှစ်မှာမြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်အဆင့်30ကျဆင်းသွားတာအဓိကအဖြစ်တော့အချက်3ခုကြောင့်ဖြစ်ပါတယ်ပထမချက်ကသတင်းတွေကိုစစ်စစ်ထိန်းချုပ်တဲ့အဖွဲ့ကထိန်းချုပ်မှုတွေကိုပိုလှုပ်လာတယ်။ဒုတိယချက်ကနိုင်ငံတကာသတင်းမီဒီယာတွေကိုသူ့တိုင်းပြည်ထဲကိုဝင်ပြီးပွင့်လင်းမြင်သာတဲ့သတင်းမီဒီယာဖြစ်အောင်လှုပ်လှုပ်ခွင့်မပေးဘူး။ဥပမာပြီးခဲ့တဲ့ပတ်ကအစိုးရသတင်းစာရှင်းလင်းပွဲမှာမကြခင်ကျင်းပမဲ့ရွေးကောက်ပွဲကိုနိုင်ငံတကာသတင်းမီဒီယာတွေလာစရာမလိုဘူးလို့ပြောလိုက်တယ်။တတိယချက်ကတော့သတင်းလွတ်လပ်ခွင့်ကျဆုံးသွားရတဲ့အဓိကအကျဆုံးအကြောင်းရလည်းဖြစ်တယ်။မြန်မာနိုင်ငံမှာအင်တာနက်ဘလော့ဂါတွေအပါအဝင်သတင်းသမားတွေကိုဖမ်းဆီးအကျဉ်းချနေတာဟာ2010ပြည့်နှစ်ထဲမှာအင်မတန်ဆိုးရွားလာနေလို့ပ
ါမြန်မာနိုင်ငံမှာစစ်ဆိုးရအာဏာသိမ်းပြီးတဲ့နောက်အနှစ်20အတွင်းရွေးကောက်ပွဲတစ်ခုပြန်လုပ်ဖို့ရက်သရက်3ပတ်လောက်ပဲလိုတော့တဲ့အချိန်မှာရွေးကောက်ပွဲတစ်ခုရဲ့မျှတမှန်ကန်မှုကိုသုံးသပ်ရမှာအဓိကအချက်တစ်ခုဖြစ်တဲ့သတင်းလွတ်လပ်ခွင့်နဲ့ပတ်သက်လို့အရေးကြီးပြုပြင်ပြောင်းလဲတဲ့အချက်တွေကိုသူကဆက်ပြီးထောက်ပြပါတယ်
First of all, they must stop with this very unique and archaic system of the preview censorship board because
ဒီမှာဆုံးလုပ်တင်တာကရုတ်တိကင်းမဲ့ပြီးခေနောက်ကြနေတဲ့သတင်းစီစစ်ထိန်းချုပ်တဲ့လုံလီလုံဟန်တွေကိုရပ်ပြီးပြုပြင်ပြောင်းလဲရပါမယ်။မြန်မာနိုင်ငံရဲ့ပုဂ္ဂလိကသတင်းမီဒီယာနယ်ပယ်ဟာအတွေ့အကြုံရှိပြီးရေချင်းပိုရှိလာပေမဲ့သတင်းသမားတွေမှာသတင်းအချက်လက်အသေးစိတ်တွေသာမကကာတွန်းတွေကိုပါစာပေစစ်စစ်ရေးကိုတင်နေရတာကြောင့်လွတ်လပ်ခွင့်မရှိပါဘူးဒုတိယရေးကြီးတဲ့အချက်ကသတင်းသမားတွေကိုထောင်ထဲကနေအမြန်ဆုံးပြန်လွှတ်ပေးဖို့ပါမြန်မာနိုင်ငံကသတင်းသမားတွေဟာအံ့အားသင့်စရာကောင်းလောက်အောင်နှိရှေလာများထောင်ထံတွေချခံထားကြရပါတယ်သူတို့ကိုချက်ချင်းလွှတ်ပေးဖို့ပါနောက်အရေးကြီးဆုံးအချက်ကတော့ BBC, VOA, DVB အပါအဝင်နိုင်ငံတကာသတင်းသမားတွေကိုမြန်မာနိုင်ငံထဲဝင်ပြီးအလုပ်လုပ်ခွင့်ပေးဖို့ပါအခုလိုရွေးကောက်ပွဲနီးကပ်လာတဲ့ကာလမှာကဘာကလက်ခံယုံကြည်နိုင်လောက်တဲ့ရွေးကောက်ပွဲတစ်ခုဖြစ်ဖို့ဆိုရင်ပွင့်လင်းမြင်သာမှုရှိလာအောင်သတင်းမီဒီယာကိုပြုပြင်ဖို့လိုတာပေါ့ဗျာ
မြန်မာနိုင်ငံမှာနိုဝင်ဘာလ9ရက်နေ့မှာပြုလုပ်မယ့်ရွေးကောက်ပွဲနီးကပ်လာတာနဲ့အမျှကဘာကလက်ခံယုံကြည်လောက်တဲ့ရွေးကောက်ပွဲတစ်ခုဖြစ်ဖို့ဝေဖန်အကြံပေးတဲ့ပို့ပြီးကြားလာတဲ့အခုသတင်းပတ်တွေထဲမှာပဲလွန်ခဲ့တဲ့2ရက်ကတော့ရွေးကောက်ပွဲကော်မရှင်ကနေပြည်တော်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာနိုင်ငံတကာသတင်းမီဒီယာလာဖို့မလိုအပ်ဘူးလို့အတိအလင်းပြောခဲ့ပြီးရွေးကောက်ပွဲပြုလုပ်တဲ့ရက်မှာမဲယုံနေနားမှာလဲဓာတ်ပုံရိုက်တာဗီဒီယိုရိုက်တာတွေလဲခွင့်မပေးဘူးလို့ထုတ်ပြန်ကြေညာထားပါတယ်ရှင်